မြန်မာနိုင်ငံမှာမြေမြုံမှိုင်းအသုံးပြုတာတွေကိုရပ်ဆိုင်းရေးဟာအစိုးရတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ယုံကြည်မှုအားနည်းနေတာကြောင့်အကောင့်တွေပေါ်ဆောင်ရွက်နိုင်ခြင်းမရှိကြောင်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်းဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီ GMC အတွင်းမှတစ်ကပြောပါတယ်ဒီနှစ်ပိုင်းတွင်အတွင်းမြန်မာနိုင်ငံမှာမြေမြုံမှိုင်းကြောင့်ထိခိုက်သေဆုံးရသူ900နီးပါးရှိပြီးစစ်ပွဲဖြစ်ပွားရာဒေသကပြည်သူတွေကတော့ဒီလိုအဖြစ်မျိုးတွေထပ်မံမဖြစ်ပေါ်ဖို့တောင်းဆိုကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံဟာမြေမြုံမှိုင်းအသုံးပြုမှုပိတ်ပင်တားဆီးရဲ့သဘောတူစာချုပ်ကိုလက်မှတ်မရေးထိုးသေးသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းမြေမြုံမှိုင်းတွေကိုအသုံးပြုနေစေဖြစ်ပါတယ်ဒီလ၄ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန္တရာယ်အသိပညာပေးရေးနဲ့မိုင်းလုံငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာမြန်မာနိုင်ငံကပြည်နယ်၉ခုမြို့နယ်52မြို့နယ်ဟာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်ပစ္စည်းတွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရာကြောင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောဆိုထားပါတယ်လောလောဆယ်မြေမြုံမိုင်းအသုံးပြုတာတွေရပ်ဆိုင်းနိုင်တဲ့အခြေအနေမရှိသေးကြောင်းကိုပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်းရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အတွင်းမှတစ်ဒေါက်တာရွှေခါကပြောပါတယ
်ကျွန်တော်တို့ရဲ့ဒီ NCA မှာတော့နှစ်ဖက်သဘောတူမှုအရာမိုင်းရှင်းလင်းကြီးတွေဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟို coordination လုပ်ပေးရမှာပေါ့အခုဖြစ်ချင်းကတော့ကျွန်တော်တို့ဟိုအဲ့လိုမျိုးမိုင်းရှင်းမယ်ဆိုတဲ့နှစ်ဖက်သဘောတူထားတဲ့အရောခုထီတော့မရှိသေးဘူးပေါ့နော်အဓိကပြင်တော့ခုချက်တိကဒီကျွန်တော်တို့မိုင်းတွေကလုံခြုံကြီးအရာတုံးထားတဲ့မိုင်းတွေဆိုတော့အခုချက်တိကတော့ယုံကြည်မှုကနေတယ်လို့ပဲပြောပါပေါ့နော်အဲ့ဒါကိုကျွန်တော်အဲ့ဒါကျွန်တော်တို့မလုပ်နိုင်သေးဘူး
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တဲ့တမ်မော်အကြားမှာတော့မိုင်းရှင်းလင်းရေးနဲ့ပတ်သက်ပြီးသဘောတူညီထားတဲ့အချက်ကိုအခုလိုဆက်လက်ပြောပါတယ်
။ဟိုကျွန်တော်တို့အမှုတစ်ခုတော့ဒီချထားတာပေါ့တကယ်လို့လက်ဖက်သဘောတူတဲ့လက်ဖက်သဘောတူထားတဲ့မိုင်းရှင်းလင်းလုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်တော့မိုင်းရှင်းလင်းရေးပတ်သက်တဲ့အသိပညာပေါ့ workshop တွေဒီဒီအသိပညာပေါ့အဲ့ဒါကိုတော့ကျွန်တော်တို့ဘယ်သူပြစ်လာပဲလို့ရတယ်နိုင်ငံခြားကအပြုလုပ်တာပေါ့နော်ဒါပေမဲ့တကယ်လက်တွေ့အကောင့်ထဲရှင်းလင်းမယ်ဆိုလို့ရှင်တော့အဲကိုကူတိုင်းပဲပုံရှင်းကြမယ်ဆိုပြီးတော့အဲ့လိုမျိုးလေးတော့သဘောတူထားတာရှိတာပေါ့နော
်ဒေတာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့နေရာတွေလမ်းတွေမှာမိုင်းရှင်းလင်းရေးဆောင်ရွက်ဖို့ကိုလည်းဆွေးနွေးထားကြောင်းဒေါက်တာရွှေခါကပြောပါတယ်ပြည်ကြတဲ့အပတ်တောက်ကြနေကတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မန်လီကျေးရွာနီးမှာမိုင်းနှင်းမိတာကြောင့်လူ၃ယောက်သေဆုံးခဲ့ကြောင်းမန်လီရွာသားတဦးကအခုလိုပြောပါတဲ့
ရွာသားတွေကတောင်ရသွားရင်လည်းဖြစ်တာပါခင်ဗျာမနေ့အစိုးရသွားတာမနေ့စာကအဲ့မှာတောင်ရမှာစားကြတယ်လေအဲအစ်မင်းစားတဲ့ချိန်မှာအဲဆန်ကန်းကြီးသားလေးကသူကမစားမနဲ့ချက်နေတဲ့ချိန်မှာနင်းမိတာခင်ဗျာခုနှစ်ယောက်ကြည့်တာ၃ယောက်၄ယောက်ရှင်မီကအဲ့စိတ်ရောက်တဲ့လူတွေပြန်ကြည့်ကြတယ်အစိတ်ရောက်ရှင်မီကြီးခင်ဗျာတယောက်ပဲကျန်တော့17နှစ်ကလေးလေးရန်ချီထားပေါ့တောင်းတူလေးတယောက်ကပါတယ်ဆွဲတောင်းသားကလေး15နှစ်တယောက်ပါတယ်24တယောက်ပါပေါ့
ဒီဘောမျိုးနဲ့မန်လီရွာအနီးမှာ RCSS ချမ်းတပ်ဖွဲ့နဲ့ SSPB TNLA ချမ်းပလောင်ပူပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်နဲ့ RCSS က TNLA ရဲ့လက်ချက်လို့သတင်းထုတ်ပြန်ပေမဲ့ TNLA ကတော့ငြင်းဆိုထားပါတယ်။ဒေသခံပြည်သူတွေကတော့ရွာတွေလူသွားလမ်းတွေမှာမိုင်းထောင်တာမျိုးမလုပ်ဖို့အတွက်မြစ်တရားခံကြပါတယ
်။ဒီအနေနဲ့တော့အနာမယ်အကုန်လုံးမြစ်တရားခံတာပေါ့။ဒီပွားလာရလမ်းဆောင်းရာကြီးဟိုမထောင်မှုပေါ့ဗျာ။အဲမလက်ကြံမိုင်းရရှင်လဲဟိုရှင်းပေးဖို့နောက်ဆက်မထောင်ဘူးဒီလိုဆက်မဖြစ်အောင်ရတာတွေကိုမချမလန့်အောင်လည်းလည်းဟိုတော့ပူညီပေးပါလို့အဲ့ဒါလည်းပဲတောင်းဆိုချင်တာပေါ့
နေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန်ဒီရဲ့အသိပညာပေးရေးနဲ့မိုင်းလုံငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာ2019ခုနှစ်ကနေဒီနေ့အထိမိုင်းကြောင့်ထိခိုက်သူ449ဦးရှိကြောင်းနဲ့ထောက်ပံ့ငွေ968သိန်းပေးအပ်ခဲ့ကြောင်းလူကယ်ပြန်ဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောကြားပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတော့မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်2019ခုနှစ်မှာထိခိုက်သေဆုံးမှု186ဦးဖြစ်ပွားခဲ့ပြီး2018ခုနှစ်မှာတော့286ဦးအထိများပြားလာခဲ့ကြောင်း2018ခုနှစ်အတွင်းမှာကလေး16ယောက်သေဆုံးပြီး40ထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ် ဒီထုတ်ပြန်ချက်မှာမြေမြိုမိုင်းအစ်စ်တွေကိုထပ်မထောင်ဖို့နဲ့ကလေးငယ်တွေနဲ့သူတို့မိသားစုတွေကိုအကာအကွယ်ပေးဖို့အတွက်ပြည်ပခမှာပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတောင်းဆိုထားပါတယ်မြန်မာနိုင်ငံဟာကဘာပေါ်မှာမြေမြိုမိုင်းကြောင့်တိုက်ခိုက်တေဆုံးမှုအများဆုံးနိုင်ငံ၅နိုင်ငံစီးရင်ထဲမှာပါဝင်ပါတယ
်ကိုမိုးစောပါရှင်